ာပါရှင်ယနေ့လူငယ်စီစဉ်ကကြိုဆိုပါရယ်ဒီတစ်ပတ်စီစဉ်မှာထိုင်းနိုင်ငံကိုအလုပ်လုပ်ဖို့သွားတဲ့အမျိုးသမီးငယ်တူဦးရဲ့ဘဝအတွေ့အကြုံတွေကိုတင်ဆက်သွားမှာဖြစ်ပါတယ်သူကမဆနာလို့ခေါ်ပါတယ်ရန်ကုန်လှိုင်သာယာမြို့နယ်ကပါထိုင်းနိုင်ငံကိုသွားဖို့အတွက်ဖြစ်လာရတဲ့အခြေအနေတွေကိုသူပြောပြတာကအ
ဆန်လည်းပဲပေါ့နော်ဒီမှာထပ်ပို့ပြီးတော့ညွှတ်ရမယ်ပေါ့နော်၃မိနစ်လောက်နေတယ်ကအေးစေးရှာလို့ရတယ်ပေါ့နော်ဒီရော်လည်းခိုင်ဗမာဒီမှာလည်းပဲမမိတိုင်းနဲ့တိတ်ပြီးရောခိုင်အဆင်မပြေတာလေးလည်းပါတယ်ဘောနော်အဲ့ဒါနဲ့ကိုလည်းပဲခိုင်ဆုံစားပြီးတော့ဒီဘက်ကလည်းခိုင်အဲ့လိုမျိုးဆွဲရနေပဲတက်လာလိုက်တယ်ဘောနော်ဒီခိုင်ဘက်ကအမေအရင်ရတဲ့ခိုင်သူပွဲသားနဲ့ချိန်သေးတယ်ပွဲသားရတဲ့ခိုင်ပြောလိုက်ရတော့ချိုးနေရောပဲတကယ်လည်းတွေ့ကြတော့ချိုးရတယ်ချင်းမလား
ပွဲသားတွေရဲ့ဆွဲဆောင်မှုနဲ့ဆွန်စားပြီးထွက်လာခဲ့တဲ့သူခီးစဉ်အစမှာပဲမျောလင့်မထားတာတွေကိုကြုံရပါတယ်တဲ့ဘန်ကောက်ကိုရောက်ဖို့အတွက်သူဖြတ်တန်းခဲ့ရတဲ့ဒုက္ခခက်ခဲတွေကိုလည်းအခုလိုကြားခဲ့ရပါတယ်
။ဘွဲကဆက်ဆံလဲလဲဘာမှသူများနဲ့ဒန်းလူပဲရမယ်။ပတ်စပို့မှာဘတ်သမားတွေနဲ့ဒန်းလူပဲလို့ပြောတဲ့အတွက်ကြောင့်မလို့ညီမဒီတိုင်းနဲ့အောက်လိုက်လာခဲ့တယ်ကောနော်။ပြောတော့လဲလမ်းမှာလာတဲ့အခါမှာလဲလဲဒလန်းတော့ပါပဲစီးပြီးလာမယ်။ဘာမှလမ်းလျှောက်ခဲ့ရမလို့ကောနော်။တကယ်လည်းဒီခါကျတော့ညီမလမ်းလျှောက်ခဲ့ရတဲ့လမ်းတော်မှာနေသူတို့တစ်ခါတည်းကားပြောင်းစီးခိုင်းတယ်။ကားပြောင်းစီးခိုင်းပြီးတော့လာတော့ကနေရောက်ပြီးတော့အိမ်မှာညာကမိုးချုပ်တဲ့ပြီးသူစောင့်နိုင်နေစောင့်နိုင်ပြီးတော့အဲ့ဒီတဲ့င်းလေးရနေပြီးတော့ညီမတို့တညလုံးပဲပေါ့နော်ညာရှင်းနိုင်ရနေရှာလိုက်တာနောက်တနေ့မနက်9နာရီလမ်းလျှောက်ရတယ်ပေါ့နော်အဲ့ဒါတောင်မြေရိုးဖြစ်ပြီးရှာတာဖိနှက်နေပဲပြက်ပြီးတော့ခါချောက်ပြီးလဲကွဲကောင်းအောင်ပဲအဲ့ဒီညီမတို့တခါမနက်9နာရီမှာတောင်ထိပ်ကိုရောက်တယ်တောင်ထိပ်ကနေပြီးတော့ခါပြန်ပြီးတော့ကားပြန်စီးတော့တယ်ကားရဲ့ဖိနှိုင်းကိုအောက်ထဲကနေယူရပါတော့ဒီအနောက်ချောင်းထဲကနေပေါ့နော်ပြန်ပြီးတော့ကားစီးရတယ်အဲ့တလန်းလုံးမရခင်သူကကွကွလေးပဲနေရတယ်ပေါ့နော်အဲ့တိုင်းစီးပြီးတော့တခါနေသက်ကနေမှတဆင်းလက်တိုးလိုကိုင်းနဲ့တခါပြန်ပြီးတော့စီးရတယ်အဲ့ဒီကိုင်းနဲ့စီးတဲ့စီးပြီးတော့ရောတခါပလိတ်ကားနဲ့ပေါ့နော်ရဲကားနဲ့တခါအဲ့ဒီရဲကားနဲ့ကြတော့မှတက်တောင့်တက်တာစီးရတယ်ဘန်ကောက်မြို့လေအဲ့တော့မှရောက်တယ်
ဘန်ကောက်ကိုရောက်သွားတဲ့အခါမှာသူစပြီးအလုပ်လုပ်ရတာကတော့အိမ်အခုလုပ်ပါတဲ့အလုပ်ရသွားပြီဆိုတော့အလုပ်လုပ်ပြီးတော့ငွေစုမယ်မြမပြီကိုပြန်ပြီးစီးပွားရေးလုပ်မယ်လို့ရည်ရွယ်ထားတဲ့မဆန္ဒရဲ့ရည်ရွယ်ချက်တွေပြည့်မြောက်သွားပါပြီလား
မြမဒီမှာလည်းခါရရောက်ချင်းတည့်ရနေလောက်ပဲနားတယ်ဖျောက်တွေပွဲနေလည်းပဲအလုပ်ရပြီကနေထွက်သွားလိုက်တယ်ထွက်သွားလိုက်တော့မြမတည်ရတာပြောမယ်လုပ်ငန်းလိုမျိုးပေါ့နော်ဆက်ရောက်အလုပ်လိုမျိုးပဲလုပ်ရမလားလို့ပြရတာခဲ့ဗမာစီတပ်ဖို့မရှိလို့သူပြောရလဲအိမ်လို့ပဲဒီကျဲနေဆိုတော့လည်းအဲ့ဒါနဲ့အိမ်ပေါ်ပဲသွားပြီးလောက်ရတယ်။အိမ်ပေါ်သွားလောက်ရတဲ့အခါကျတော့လည်း၉00ရမှာဂျုံနေပေါ့နော်၉00ဆိုဗမာငွေ၃သိန်းပေါ့နော်။ပြရတော့ဟိုရောက်တဲ့ခါညီမတို့တနည်းကို200နဲ့ဈေးချက်တယ်။ပြရတော့ခါလေဟိုပွဲစားခေါင်းဆောင်ပါတယ်။အဲ့ဒါငောင်းမျိုးလေးပဲပေါ့နော်။အမေနဲ့အတူတူလုပ်တယ်။အဲ့ဒီမှာလည်းပြောတော့၉00တကယ်လည်းတွေ့ကြတော့ထုတ်တော့အနှစ်ထား။ပေါ်ပြီးတော့ဆိုးလာခါကျတော့အရင်ကနေပြီးတော့လည်းခါလေ900မပြီးလို့ဆိုပြီးတော့မလုံးလို့ဆိုပြီးတော့ခါထွက်လာလိုက်တော့နောက်တဲ့အိမ်ကျတော့ပွဲစားနဲ့ပြောထားတာ900နဲ့ပြောထားတာဒီမှာတလားကျော်လောက်လုံးလုံးခဲ့တယ်အဲဒီဟာကိုသူတို့တခါညမလက်ထဲကို12000ပဲထည့်ပေးပြီးတော့ခါနောက်လိုက်ဆက်လုံးမယ်ဆိုလို့ရှိရင် 3000 ပဲပေးမယ်အဲဒီ3000ကိုလုံးမလားမလုံးဘူးလားဆိုပြီးညမကအတင်းပြောတယ်မလုံးဘူးလို့ပြောလိုက်တဲ့ခါကျတော့ညမလက်ထဲကို12000ပေးပြီးတော့မောင်းထုတ်တယ်ချက်ချင်းပဲအမားလည်းခါရမရှိပတ်စဖို့မရှိရခါကြအငငါရောတကယ်လို့တော့ကိုယ့်လက်ထဲမှာပတ်စဖို့တိုင်းရှိမှရှိနေကြမှာလို့ရှင်ဒီလိုမျိုးသူတို့လည်းတော့လုံရတော့မယ်ပေါ့နော
်တရားမဝင်နည်းနဲ့ရောက်လာသူဖြစ်ပြီးတရားဝင်အလုပ်လုပ်ခွင့်လက်မှတ်မရှိတဲ့အတွက်အလုပ်ရှင်တွေရဲ့အနှိမ်ခံရတာတွေအပြင်မတမာတဲ့လူပွဲစားရဲ့အရမအနိုင်ကျင့်တာကိုသူကြုံခဲ့ရတာကိုလည်းကျမကိုအခုလိုပြောပါတယ်
မညီမအရင်လုပ်ခဲ့တဲ့ဘန်ခင်အဲ့ဒီကနေမျိုးအလုပ်ထုတ်လိုက်တဲ့အခါမှာညီမပွဲစားနဲ့သွားလိုက်တယ်ပေါ့နော်ညီမကိုပြောတော့အိမ်လုပ်ပေးမယ်ညလာခေါ်မယ်ဆိုပြီးတော့ညီမကိုတရားအောက်ကြီးခေါ်ရတယ်ပြီးတော့သူကုမ္ပဏီတစ်ခုခေါ်ရတယ်ကုမ္ပဏီနာမည်တော့ညီမချမ်းမီအဲ့ဒါဒီညောင်လာလိမ့်မယ်လို့ညီမကိုတောင်းခေါ်ရဟုတ်ဒီလေးလေးကြရတယ်အဲ့ဒီအိမ်လုပ်ထားပေါ့နော်ညီလုပ်ငန်းပေါ့နော်ဘာမှလို့ရမယ်ဆိုဆက်ရုံဆက်ရုံနဲ့ခိုင်းလို့ပေါ့အဲ့ဒီလေးလေးကြရဆက်ရုံမဟုတ်ဘူးလူတွေအများကြီးရှိရတဲ့နေရာပဲသူကမာဒီယာနေရအောင်လာခေါ်တက်ထားတဲ့လူတွေသူတို့သမီးချက်ကြီးရမယ်ဆိုပြီးရတဲ့ခါအဲ့မှာလူတွေပြည့်ကျက်နေရောပဲမင်းဝဲဒီမှာအင်းမသိပြီးရတခြားမှာပြေးသိနေဆိုပြီးညီမကိုခေါ်ရတယ်တဲဒါအိမ်ရဲ့အဲ့မင်းအိမ်ဖို့တော့ပေါ့နော်သူတခါဝင်ပြီးတော့ပြရတဲ့ခါညာဘက်ကျလို့ရှိရင်သူ၄နာရီပြည့်ကျက်မှာတဲ့စောစောပဲပြည့်ကျက်မယ်ဆိုပြီးတော့ပြီးရညီမဖုန်းနဲ့သူလူထားတယ်လေညီမကိုပိတ်ထားပြီးတော့ခါမင်းအော်လဲပဲတော့ဝင်ပြန်မှာတဲ့စေးသမားဒီသမားတွေလည်းရှိရဲ့ ီနာမှာအရင်မောဘာမဲအဲ့လိုမျိုးပါအဲ့ဒါမှကျင့်နေပါတော့ဟိုဘာသာကိုလည်းလိုက်ရတာလည်းဖြစ်တယ်ပြီးတော့လည်းညီမအသက်က16နှစ်ကျော်ပြီးသွားပြီပြီးတော့ညီမမဘာမရှိဘူးဘာမရှိဘူးဆိုတဲ့အခါကျတော့ညီမတိုင်လို့တော့ဘယ်လိုမှမဖြစ်နိုင်ဘူးတော့ကျန်နေတော့မှလေလို့ဆရာပြောကြမယ်အစီအမပြေသေးလို့လက်ထဲမှာပတ်ဆိုင်ပါမယ်နည်းနည်းတော့အခါစုမိမလားစုမိရမှာပြန်လို့ရမလားဆိုရင်ညီမလည်းပဲတွေးရမှာတော့တကယ်လည်းညီမစုမိဘူးတခါအဲ့လိုမျိုးပြန်ပြန်ဆက်မကြည့်ကိုယ်ပါကားကြီးနဲ့ကုန်ပြီးတော့ပဲဒုက္ခရောက်တာပဲဖတ်တင်နေအဲ့ဒါမျိုးသိနေကြရင်ပြန်တော့မယ်လို့တွေးထားတယ်ပြီးတော့နောက်လူတွေလည်းပါပေါ့နော်ညီမတို့မျိုးဒုက္ခများတော့လည်းပတ်ဖို့မရှိဘဲနဲ့တက်လာကြရင်တော့တော့ပွဲလာစကားတွေနားရောက်မျိုး
ဘဝကိုရုံးကန်ဖြတ်တန်းကြရမှအမျိုးသမီးတွေကအမျိုးသားတွေထက်ပိုပြီးအခက်ကြုံရပုံကိုလှိုင်းတရားမျိုးကမဆန္ဒရဲ့ဘဝတခွအတွေ့အကြုံတွေကတက်တေးပြနေပါတယ်။စာဝတ်နေရေးအချက်တဲကြောင့်ကျမတို့မြန်မာနိုင်ငံကနေနိုင်ငံရဲ့ချားကိုစွန့်စားပြီးအလုရှာကြတဲ့သူတွေအများပြားရှိနေပါတယ်။အခုဆိုရင်မြန်မာနိုင်ငံနဲ့နီးစပ်ဆုံးဖြစ်တဲ့ထိုင်းနိုင်ငံမှာတရားမဝင်မြန်မာအလုသမားတွေတိမ့်နေချီရှိနေပြီးသူတို့တွေဟာအခုလိုပဲအနှိမ်ခံအလုံးလုံးကြမတမာတဲ့သူတွေရဲ့လိင်လဲလှပြခံကြရတဲ့ဆင်းရဲရင်းတန်တရာတွေကရုံးထွက်နိုင်ကြတာတွေကိုလည်းအမြဲလိုလိုကြားနေရပါတယ်။တိုင်းတစ်ပါးရောက်မြန်မာတွေဒီလိုဒုက္ခဆင်းရဲတွေကနေအမြန်ဆုံးလွတ်မြောက်ပြီးကိုယ်တိုင်ကိုယ်ပြီးမှအဆင်ပြေအေးချမ်းစွာနဲ့ဘဝထူထောင်နိုင်ခွင့်ရကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ယေရှုတမန်ရှင်